ရန်ကုန်မြို့ရောက်တိုင်းသားလူမျိုး16မျိုးဟာတိုင်းသားလူမျိုးများထွေထွေတပိတ်ကော်မတီကိုဖွဲ့စည်းပြီးဒီကနေ့ဆန္ဒပြပွဲမှာပူးပေါင်းပါဝင်ခဲ့ကြတာပါလက်ရှိတိုင်းသားလူမျိုးများထွေထွေတပိတ်ကော်မတီကဆောင်ရွက်ခဲ့တဲ့အခြေအနေကိုနာဂတိုင်းသားလူငယ်တူဦးဖြစ်တဲ့ကိုခါနူးက VOA ကိုအခုလိုပြောပါတယ်
အခုလောဆယ်တော့ကျွန်တော်ဒီကရင်အမျိုးသားနေဖြစ်တဲ့လို့ကရင်အမျိုးသားတွေဥဆောင်ပြီးတော့ကျွန်တော်ဒီမြေနေကုန်းကနေဒီရွှေကုန်းတိုင်အထိခြေတက်ပြီးဆန္ဒပြတာဖြစ်ပါတယ်ကျွန်တော်တို့ရဲ့ဘုံတော်သူညချက်ကဆက်အနာရှင်စနစ်ဖျက်သိမ်းဖို့ရ2008အခြေခံဥပဒေဖျက်သိမ်းဖို့နောက်ပြီးဖက်ဒရယ်ဒီမိုကရေစီစနစ်ပြည်ထောင်စုကြီးတည်ထောင်ဖို့နဲ့နောက်ဆုံးတော့ဒီမတရားဖမ်းဆီးခံပြည်သူများအားလုံးလွတ်ပေးဖို့အတွက်ကျွန်တော်တို့တောင်းဆိုပြီးတော့ခြေတက်ဆန္ဒပြတာဖြစ်ပါတယ်
ရန်ကုန်မြို့ရောက်တိုင်းသားလူမျိုးတွေဟာမနေ့၈နာရီမှာမြေနီကုန်းကဘရုံမာပန်းချံမှာစူဝေးဟောပြောကြပြီးနောက်ရွှေကုန်းတိုင်းကိုခြိတိုက်ကြရမှာလူဦးရေ1000လောက်ပါဝင်မယ်လို့စီစဉ်သူတွေကခန့်မှန်းထားကြပါတယ်။ဘရုံမာပန်းချံဟောပြောပွဲမှာတော့2015ခုနှစ်ကအမျိုးသားလွတ်တော်ကိုယ်စားလှယ်ဖြစ်လက်ရှိရန်ကုန်တိုင်းဒေသကြီးကကရင်တိုင်းသားရေးရာဝန်ကြီးအဖြစ်ရွေးချယ်ခံထားရသူလည်းဖြစ်တဲ့နော်စုစန်းနာလှလှဆိုးကဟောပြောခဲ့ပါတယ
်။ဒီထဲနဲ့ပြောရဖြစ်ပါတယ်ကျွန်မလူတော်ကိုစေတယောက်ကြီးနဲ့ဘာနဲ့လုံးလုံးတာဝန်ချမ်းဆောင်ခဲ့တယ်ဒါပေမဲ့2008ဖွဲ့စည်းပုံဥပဒေအောက်မှာကျမတို့ဘာမှလုပ်ခွင့်မရခဲ့ပါဘူးကျမတို့တိုင်းသားတွေရဲ့တောင်းဆိုမှုဟာ2008အောက်မှာပဲမိမ့်မိန်ပြောက်ပြန်ခဲ့ရတာကျမရဲ့ကိုယ်ထွေပဲဖြစ်ပါတယ်အဲ့တော့ကျမတို့2008ဖွဲ့စည်းပုံဆက်သွယ်ရို့နဲ့ရဲရဲဝုန်းဝုန်းထောက်ခံပါတယ်လို့ပြောလိုပါတယ်
ရခိုင်တိုင်းသားကိုယ်စားလှယ်တဦးကလည်း2008ဖွဲ့စည်းပုံကြောင့်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးမှာအဟံအကြားတွေကြုံနေရတဲ့အခြေအနေကိုအလေးထားပြောကြားခဲ့ပါတယ်
။အခုလက်ရှိဆန္ဒပါတီအနေနဲ့လည်းအခု5ဒေါ်လာလေးကာလမှာလည်းကတိပြုရမယ့်အချက်တွေရှိပါတယ်။ကျွန်တော်တို့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေအောက်ကိုလုံးဝပြန်ဝင်လို့မရပါဘူး။အဲ့ဒါအရေးကြီးပါတယ်ပေါ့နော်။ဒါကိုလည်းကျွန်တော်ဒီနေရာမှာထပ်တောင်းပြောချင်ပါတယ်ရှင်။
ကချင်တိုင်းသားကိုယ်စားလှယ်တဦးကလည်းဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်အားလုံးပါဝင်ဖို့တိုက်တွန်းသွားပါတယ်
။ပြည်ထောင်စုမြန်မာနိုင်ငံမှာရှိတဲ့လူမျိုးများအကြားငြိမ်းချမ်းစွာအတူရှင်သွဲနေနိုင်ဖို့ဖက်ဒရယ်ဒီမိုကရေစီတာစုပေါ်ပေါက်လာအရေးအားရန်ကိုအလုံးကိုအရေးကြီးလာပါတယ်။ကျွန်တော်ကချင်လူမျိုးများဗိုလ်ချုပ်ဆန္ဒပြပေးခဲ့တဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုပေါ်ပေါက်ရေးအားပေါ်ပေါက်ကြီးကိုမြေပေါင်း60ကျော်ကြာဒီနေ့တောင်းဆိုနေခဲ့ခြင်းဖြစ်ပါတယ်ခင်ဗျအာနာရှင်စစ်တပ်ရင်းဘောချောင်းဆန်းရဲ့တတိကိုအများအကောင်တွေပေါ်နေဖို့ဗမာပြည်ဝင်အနေနဲ့လည်းလက်ခံပြီးကြဖို့တိုက်တွန်းရှင်ပါတယ်
ဒီကနေ့တက်ရောက်လာတဲ့တိုင်းသားလူမျိုးစု16စုကတော့ကချင်ကရင်ချင်းရခိုင်ရှမ်းဗမာလီစုဝပို့တန်းပလောင်ကဒူးဒိုင်းနဲ့မျိုးအင်းသားမရမာကြီးတက်စားတဲ့လူမျိုးတွေဖြစ်ကြပြီးဟိန္ဒူဘာသာဝင်တမီးလူမျိုးနဲ့အစ္စလာမ်ဘာသာဝင်တွေလည်းပူးပေါင်းပါဝင်ခဲ့ကြပါတယ်